ဒါရုလက်နဲ့တုံးတယ်ဆိုရဲဆီးရီးယားအပေါ်စီးအရာအရေးယူနိုင်ခြေရှိတဲ့အမေရိကန်သမ္မတဘဲရက်အိုဘားမားရဲ့ပြောကြားချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့ထိနှိမ်သိမ်းသိမ်းလှုပ်ပါလို့ရုရှားသမ္မတဗလာဒီမီယာပူတင်ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားအစိုးရတပ်တွေဘက်ကတော်လှန်နေတဲ့တဘုံတပ်တွေကိုအနိုင်ရနေတဲ့အတွက်နိုင်ငံသားကနေပြီးတော့စစ်ရေးနဲ့ဝင်ရောက်ဆွတ်ဖက်မယ်ဆိုရင်လုံးဝအဓိပ္ပာယ်ရှိမှာမဟုတ်ဘူးလို့သမ္မတပူတင်ကဒီကနေ့စနေနေ့မှာပြောလိုက်တာပါ။ဒီကနေ့ဆီးရီးယားကနေပြီးတော့ပြန်လည်ထွက်ခွာသွားတဲ့ကုလသမဂ္ဂစုံစမ်းရေးမှုတွေရဲ့အစီရင်ခံစာကိုစောင့်ဖို့အတွက်ကိုလည်းအမေရိကန်ကိုရုရှားသမ္မတကတိုက်တွန်းပါတယ်အမေရိကန်ရရှိထားတဲ့ဆိုတဲ့အထောက်အထားတွေကိုလည်းကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြပါလို့ရုရှားသမ္မတကဆိုပါတယ်အခုနယူးယောက်မြို့စီကိုပြန်လာနေတဲ့ကုလသမဂ္ဂစုံစမ်းရေးမှုတွေကတော့သူတို့ရဲ့စုံစမ်းတွေးရှိချက်တွေကိုကုလသမဂ္ဂအတွင်းရေးမှုချုပ်ဘန်ကီမွန်းစီကိုတင်ပြမှာဖြစ်ပါတယ်ဆီးရီးယားအစိုးရဟာပြီးခဲ့တဲ့တစ်ပတ်ကအစိတ်ဓာတ်ငွေတွေနဲ့တိုက်ခိုက်ခဲ့တယ်လို့ညွှန်ပြနေတဲ့အစိုးရခန်းစာတစ်ခုအပေါ်မှာအမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကအတော့ကိုယုံကြည်မှုရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတောက်ချာနေကပြောခဲ့ပါတယ်။အများပြည်သူသိအောင်ထုတ်ပြန်တဲ့အစိုးရခန်းစာထဲမှာဒမတ်စကတ်မြို့နားကဒီဆီးရီးယား1400ကျော်ဓာတုလက်နက်နဲ့တိုက်ခိုက်ခံခဲ့ရပြီးတော့အဲ့ဒီထဲမှာကလေး426ယောက်ပါဝင်တယ်လို့ပြောပါတယ်။ဆီးရီးယားအစိုးရရဲ့ဓာတုနဲ့အဖွဲဟာအဲ့ဒီတိုက်ခိုက်မှုမလုပ်ခင်မှာပဲဒီ၃ရက်အလိုမှာတိုက်ခိုက်ခံရတဲ့ဒေသကိုရောက်နေတာတွေ့ရတယ်လို့နိုင်ငံသားရေးဝန်ကြီးကယ်ရီကပြောပါတယ်။အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တွေအပြင်လွှတ်တော်အမတ်တွေမဟာမိတ်တွေနဲ့ဇက်တိုက်အစည်းအဝေးတွေလုပ်နေတဲ့သမ္မတဘဲရက်အိုဘားမားကတော့အကန့်အသတ်ဆောင်တဲ့အရေးယူတုံ့ပြန်မှုတွေလုပ်ဖို့စဉ်းစားနေတယ်လို့ပြောပါတယ်ရှင်။